အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုလူသားချင်းစာနာကူညီမှုဆိုင်ရာအထောက်ပံ့နောက်ထပ်ဒေါ်လာ350ကူညီသွားမယ်လို့ထုတ်ပြန်ညင်ညာလိုက်ပါတယ်မြန်မာနိုင်ငံတွင်စစ်မဲ့ပဋိပက္ခတွေကြောင့်ဒုက္ခသည်တွေတိုးလာနေတာနဲ့အမျှစာနာရေးခါအကူအညီလိုအပ်ချက်တွေအတွက် USAID အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာအကူအညီပေးအေဂျင်စီကတဆင့်ထောက်ပံ့ပေးသွားမယ်လို့ဆိုပါတယ်ဒီပခဒေတာမှာရှိတဲ့မြန်မာပြည်သူ9သိန်းခွဲကျော်ကိုကူညီဖို့ USAID အနေနဲ့ WFP ကုလသမဂ္ဂစာနယ်ဇင်းကအစီအစဉ်နဲ့လက်တွဲဆောင်ရွက်သွားမယ်လို့လည်းဖော်ပြပါတယ်။ဒီအကူအညီတွေထဲမှာတော့ပုံမှန်လာစဉ်ရိတ်ခါထောက်ပံ့မှုအပြင်9နှစ်အောက်ကလေးငယ်တွေအတွက်ကိုယ်ဆောင်မိခင်နဲ့နိုးတိုက်မိခင်တွေအတွက်အာဟာရဖြည့်တင်းရေးအစီအစဉ်တွေလည်းပါဝင်ပါတယ်။WFP ကုလသမဂ္ဂစာနယ်ဇင်းခအဖွဲ့အွန်လိုင်းစာမျက်နှာမှာတော့သူတို့အနေနဲ့မြန်မာနိုင်ငံတွင်ပဋိပက္ခဒေသတွေကဒုက္ခသည်တွေအတွက်ရေးပေါ်စာနယ်ဇင်းခအခုညီတွေဆောင်ရွက်ပေးနေတယ်လို့ဖော်ပြပါတယ်။ပဋိပက္ခတွေရှိနေတဲ့ရှမ်းပြည်တောင်ပိုင်း၊ကရင်ပြည်နယ်၊ကယားပြည်နယ်နေရာတချို့၊ရခိုင်ပြည်နယ်ချင်းပလတ်ဝဒေသတွေကဒုက္ခသည်တွေကို WFP စာနယ်ဇင်းခအခုညီတွေထောက်ပံ့ပေးတာရှိတယ်လို့ VOA ကသိရှိထားပေမဲ့စည်ရေးပဋိပက္ခအလွန်ဆိုးဝါးနေတဲ့သကိုင်းတိုင်းနဲ့မကွေးတိုင်းဒေသတွေကစစ်ပီးဒုက္ခတွေကတော့နိုင်ငံတကာအကူအညီတွေဘာတစ်ခုမှမရဘူးလို့ဒေသခံတွေကပြောပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတကာအုပ်ရင်ဆုတ်ခွာထွက်ပြေးတိမ်းရှောင်ရသူ 1.2 သန်းရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေးမှူးချုပ် UNOCHA ကဖော်ပြပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းခံမှန်းကြီးလူဦးရေ 19.6 သန်းဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ USAID ကဖော်ပြထားပါတယ်ခင်ဗျာ